မြန်မာနိုင်ငံကိုဒီကနေ့ရောက်ရှိလာတဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စတာကင်တာနာနဲ့တွေ့ဆုံပြီးမြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေကိုတင်ပြဆွေးနွေးနိုင်ဖို့နိုင်ငံရေးပါတီတွေကစီစဉ်ဆောင်ရွက်နေကြောင်းသိရပါဗျ။ဒီမိုကရက်တစ်ပါတီမြန်မာပြည်အနေနဲ့မြန်မာပြည်ရလူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်ပြီးကုလသမဂ္ဂအနေနဲ့ဝိုင်းဝန်းပူးပေါင်းလှုပ်ဆောင်ဖို့တိုက်တွန်းမယ်လို့ပါတီဥက္ကဋ္ဌဦးသူဝေကပြောပါဗျ
။သူကလူ့အခွင့်အရေးဆိုင်ရာပုဂ္ဂိုလ်ဆိုတော့အဲအဲ့ဒီလူ့အခွင့်အရေးနဲ့ပတ်သက်တာတွေကိုတော့ကျွန်တော်တို့လည်းလက်ရှိအခြေအနေကိုသူပြောပြမှာပေါ့နော်သူဝိုင်းပြီးတော့သူတို့ကလည်းအစိုးရနဲ့လည်းတွေ့မှာဆိုတော့အစိုးရရောသူတို့ရောကျန်တဲ့အဲဒုတိယတော်စုလို့ရောကျွန်တော်တို့တွေအားလုံးဒီလူခွင့်ရင်းနဲ့ပတ်သက်လို့တိုးတက်မှုရှိအောင်ဝိုင်းလို့ကတော့ကျွန်တော်တို့ကသူတို့တိုက်တွန်းပါလေပေါ့နော
်မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတွေနဲ့နိုင်ငံရေးကျင်းသားတွေလူမြောက်ရေးအတွက်ကုလသမဂ္ဂအနေနဲ့ဝိုင်းဝန်းကူညီဆောင်ရွက်ပေးဖို့ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီ RNTV ကတိုက်တွန်းသွားမယ်လို့ပါတီရဲ့ဥက္ကဋ္ဌဒေါက်တာအေးမောင်ကပြောပါတယ
်။မစ္စတာကင်တာနာကတော့လူခွင့်နဲ့ပတ်သက်မှာပေါ့နော်။အဲတကဘာလုံးတန်းလူလူခွင့်ရေးဆိုတာမျိုးကတော့တပြေးညီရှိချင်မှရှိမယ်လေ။သူဆန်လေးကိုဆန်လေးကတော့ရှိမှာပေါ့။ဒါပေမဲ့ကျွန်တော်တို့ပြည်ထောင်စုမြန်မာနိုင်ငံမှာလည်းပြည်ထောင်စုမြန်မာနိုင်ငံရဲ့ဆန်ဆိုတဲ့အခါမှာလူများဆန်ထက်တော့ရွတာမျိုးလည်းမဖြစ်သေးဘူးလေ။အဲ့တော့အခွင့်အရေးဆိုတာမျိုးကတော့ဘာသာရေးလူမျိုးရေးအကုန်လုံးကတန်းတူရှိတဲ့နာပေါ့လေအဲ့ဒါမျိုးဟိုဆန်နဲ့တွေ့ဖြီတဲ့ကိစ္စမျိုးဆိုရင်နော်ကျွန်တော်တို့ကဟိုတတိရှိရှိဝန်ခံတတ်ဖို့လေလိုတယ်လေကိုယ့်ရဲ့ဆန်ကိုသူများကလည်းဆန်ဖြစ်သတ်မှတ်နိုင်တဲ့အခြေအနေမျိုးရှိမှလည်းကိုယ့်ကိုလူများကလေးစားမှာဟိုနိုင်ငံတကာလေးစားတဲ့နိုင်ငံဖြစ်ဖို့နိုင်ငံတကာရဲ့မိသားစုဝိုင်းဝန်းထင်းမှာတော့ပါဝင်နေတဲ့နိုင်ငံဖြစ်ဖို့ဆိုရင်သူများရဲ့ဝေဖန်ကိုလေကိုကခံရတဲ့အချိန်လေးဖြစ်အောင်လေကိုကစပြပြင်းတဲ့တာလည်းရှိမှာပေါ့ဗျာအဲတော့အဲ့ဒါကိုအကုန်လုံးကလည်းပြေပြောက်သွားနိုင်မယ်အဲနိုင်ငံရေးကျင်းသားဆိုတဲ့ပြဿနာကလည်းဟိုမစ္စတာကန်တာနဲ့တူပါလာနိုင်တယ်လေအဲတော့နိုင်ငံရေးကျင်းသားဆိုတာကျွန်တော်တို့ကဟိုရှိတယ်မရှိဘူးဆိုတဲ့ပြဿနာရှေ့ရှေ့ရောက်လာပေါ့အဲတော့တတိရှိရှိကျွန်တော်တို့ကဒါဟိုအဖြစ်မှန်ကိုလက်ခံကြဖို့လိုတယ်နိုင်ငံရေးကျင်းသားလို့သတ်မှတ်သင့်တယ်ဆိုရင်နိုင်ငံရေးကျင်းသားလို့သတ်မှတ်ပြီးဆွတ်တင်တဲ့အခါကိုသတ်တည်လိုက်တိုင်းပြည်ရေးပြန်လည်တည်ဆောက်ဖို့ဆိုရင်ဒါဝန်ခံဖို့လိုတယ်ဖြစ်မှန်ကိုလည်းယုံကြည်ဖို့နော်ဒါအသက်လက်ခံဖို့လိုတယ်အဲဒါကြောင့်ဟိုကျွန်တော်တို့ယူဆတာကတော့ဖြင့်နော်ဒါဟိုတိုင်းပြည်ကိုပြည်ပြင်ပြောင်းလဲစေခြင်းနဲ့မိမိရဲ့အယူဆလေးနဲ့ဆွေးနွေးကြတယ်ညှင်းခုန်ကြတယ်ဆန္ဒထုတ်ပို့ကြတယ်ဆိုတဲ့နေရာမှာဟိုအကြောင်းအကျောင်းကြောင့်ထိန်းသိမ်းထားခဲ့ကြတယ်ဆိုရင်ဆွတ်ပေးဖို့ကျွန်တော်တို့ကလည်းမိတ္တရခံပဲနော်ဆွတ်ပေးမှလည်းပဲတော့နှစ်ဖက်ပြေဖို့တော့သာဝရငြိမ်းချနိုင်တဲ့အခြေကိုရောက်သွားနိုင်ဖို့ကလမ်းကြောင်းကရှိနေပြီလေအဲ့ဒါလေးပုံမှာအမြင်သိပေနှစ်ခွဖြစ်မဲ့ဝဟာရကိုမတုံ့ပြန်နဲ့ဒီသူကကြိုက်တဲ့ဝဟာရလေးဖြစ်အောင်ကျွန်တော်တို့ပုံဖိုးပေးဖို့ဒါကျွန်တော်တို့ကလိုလားပါတယ
်မြို့သားဒီမိုကရေစီအင်အားစု NDF ပါတီအနေနဲ့လက်ရှိမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့အဓမ္မလုံအားပေးခိုင်းစေမှုတွေညီအားတင်ဆက်မှုတွေကိုကုလသမဂ္ဂအထူးကိုယ်စားလှယ်ကိုတင်ပြဆွေးနွေးဖို့ရှိတယ်လို့ပါတီခေါင်းဆောင်ဥက္ကမောင်ဆွေကပြောပါတယ်
။သူမင်းရဲ့ပတ်သက်တဲ့နေပေရီဘယ်ဟာတွေကဘယ်လောက်ရှင်းနေလဲဘယ်ဟာတွေကဘယ်လိုမရသေးဘူးဆိုတာလေးတော့ရှင်းပြအောင်ပေါ့။အဆုံးမှာတော့ဒီကျောင်းဝေမှာပါနေတဲ့သူခွင့်ကြီးပါတဲ့ကြက်ခန်းကြက်တွေကိုပြစ်မိအောင်လို့ကျွန်တော်ကြိုးစားမှုမယ်ဆိုတော့အဲဒုနဲ့အနေဆုံးတော့ပြောအောင်ပေါ့။ဘလို့ခွင့်ကြီးဒီမှာ subject တွေကတော့များတာပေါ့ဗျာ။ဒီဒုဒ္ဓမန္တန်ကြီးတဲ့ဇင်းသာဒုဒ္ဓခွင့်တို့ post fever ကိစ္စတို့နောက်ပြီးတော့ CD ရဲ့ဆန္ဒမပါဘဲနဲ့ဖြစ်ကြောင်းမှုတွေပေါ့ဗျာ။ကျန်တဲ့ပြပိုင်းအရလူကြီးနဲ့ပတ်သက်တဲ့အကြောင်းအရာတွေတော်တော်များများကိုကျွန်တော်စဉ်းစားမိတော့ကတော့ကျွန်တော်ပြောပြတော့မှာပေါ့ဗျာ။ဒီတော့လေဖြစ်နေတဲ့အိကတွေကြည့်ရလေ။ဒီကတွေရှေ့ပြီးတော့ဒီကျွန်တော်ဒီဆောက်ရေးရုပ်ရဲ့အပိုင်းတွေကုမ္ပဏီတွေကနေပြီးတော့ဒီကတွေရှေ့ပြီးတော့ဒီရမီဒီကိုမှဆက်ကျွေးမီတွေကိုသူယူပြီးတော့ဒုက္ခတွေရှိရဲ။အဲ့မှာရှင်းနေတာနေတဲ့ဒီလူတွေရဲ့ကျွန်တော်တို့ဘဝတွေကိုဘယ်လိုထောက်ကူပေးနိုင်မလဲဆိုတဲ့အပိုင်းတွေကိုကျွန်တော်တို့စီစီပေါင်းစီရမှာပေါ့ဗျာ။
ဒီကနေ့မြန်မာနိုင်ငံကိုရောက်ရှိလာတဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စတာကင်တာနာနဲ့တွေ့ဆုံပြီးမြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေကိုတင်ပြဆွေးနွေးမယ့်အကြောင်းပါတီခေါင်းဆောင်တချို့ရဲ့ပြောကြားချက်တွေကိုတင်ပြခဲ့တာပါရှင်။